ရခိုင်ပြည်နယ်မောင်းနှောခရိုင်ကိစ္စမှာဆွဆွဲခံရတယ်လို့စစ်တပ်ကပြစ်မှုတွေကျူးလွန်ကြောင်းတွေးရှိခဲ့ရင်တော့စစ်စည်းကမ်းအရာအရေးယူသွားမယ်လို့တမတော်ကြီးရီလီညှိနှိုင်းကိုကယ်ရေးမှူးဗိုလ်ချုပ်ကြီးမြားထွန်းဦးကပြောကြားလိုက်ပါတယ်။မွတ်စလင်မျိုးသမီးတွေကိုမဒိန်ကျင့်တာအပါဝင်ဆွဆွဲရလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေအတိုင်းတကယ်ဖြစ်ခဲ့တယ်ဆိုတဲ့အထောက်အထားတွေအခုချိန်ထိတော့မတွေ့ရသေးဘူးလို့အင်္ဂါနေ့ကနေပြီးတော့မှပြုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားတာပါအပြည့်စုံကိုတော့မဆင်းမြတ်မွန်ကတင်ပြပါလိမ့်မယ်ခင်ဗျာ
အောက်တိုဘာလ9ရက်နေ့နောက်ပိုင်းရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နယ်မြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေအပေါ်လူမဆန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်လူခွင့်ရေးအဖွဲ့တွေကဆွဆွဲနေကြချိန်မှာဆွဆွဲမှုတော်တော်များများအတွက်ခိုင်လုံတဲ့တပ်တွေအထောက်အထားမတွေ့ခဲ့ရဘူးလို့စစ်တပ်အကြီးအကဲကပြောကြားလိုက်ပါတယ်ရခိုင်ပြည်နယ်မောင်တော်ကိစ္စနဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲတွေအကြောင်းဖေဖော်ဝါရီလ28ရက်နေ့ကလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာကြီးရည်လေးညှိနှိုင်းကိုကဲရည်မှုဗိုလ်ချုပ်ကြီးမြထွန်းဦးကအခုလိုပြောခဲ့တာပါအမျိုးသမီးတွေကိုမဒိန်းကျင်တာအပါအဝင်တခြားဆိုးဆိုးဝါးဝါကျူးလွန်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တယ်ဆိုတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်တွေရဲ့စုံစမ်းမှုတွေအတွင်းလက်ခံနိုင်လောက်တဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့သတင်းတောက်တွေကသူကပြောခဲ့ပါတယ်နယ်မြေရှင်းလင်းမှုတွေအတွင်းအဲ့အမြောက်အများကိုစစ်တပ်ကမီးရှို့ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုလည်းစုံစမ်းစစ်ဆေးနေပြီးတကယ်ဖြစ်ခဲ့တယ်ဆိုရင်စစ်စည်းကမ်းအရာအရေးယူသွားမှာဖြစ်တယ်လို့ပြောပါတယ
်တတိယမီဒီယာတွေကပေါ်ပြထားတဲ့ပြစ်မှုတွေကိုကျူးလွန်တယ်လို့ကျွန်တော်တို့စစ်ဆေးပေါ်ပေါက်မယ်ဆိုလို့ရှိရင်ထုတ်ပြန်ထားတဲ့ဥပဒေတွေရအလကောင်စစ်စည်းကမ်းအရာလကောင်ထိရောက်ကျဉ်းထန်စွာနဲ့ကျွန်တော်တို့အရေးယူဆောင်ရွက်သွားမှာလည်းဖြစ်ပါတယ
်မောင်နှောခရိုင်ထဲမှာစစ်တပ်ရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာတွေကိုမျိုးရုံးတပ်ဖြတ်တဲ့အခြေအနေမျိုးအထိရောက်နေပြီလားလို့ကုလသမဂ္ဂနဲ့လူ့အခွင့်အရေးအဖွဲ့တချို့ကမေးခွန်းထုတ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဗိုလ်ချုပ်ကြီးမြတ်ထွန်းဦးကအခုလိုတုံ့ပြန်ပါတယ်
။ဒီလိုစုံစမ်းစစ်ဆေးတဲ့အခါမှာလူမျိုးတွအောင်တပ်ဖြတ်မှုတွေမတွေ့သလိုဘာသာရေးအပြင်းနဲ့ချုပ်ချယ်မှုတွေမရှိတာကိုလည်းဒီဒေသမှာရှိနေတဲ့ဘင်္ဂလီလူဦးရေတွေရှိနေတဲ့ဗလီဘာသာရေးအဆောက်အဦတွေမော်လဝီဦးရေတွေတိုးတက်များပြားနေခြင်းတို့ကဒါတသက်ဖြစ်နေကြနိုင်တဲ့အနေအထားမျိုးဖြစ်ပါတယ်
။နေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမောင်တော်ဒေတာနေမြေရှင်းလင်းမှုတွေနဲ့ပတ်သက်လို့ဓာတ်ပုံတွေနဲ့လည်းရှင်းလင်းပြောကြားခဲ့ပါတယ်။ရခိုင်ပြည်နယ်အကြောင်းတနအီလောက်ကြာတဲ့ရှင်းလင်းမှုအတွင်းမှာမောင်တော်ဒေတာအကြမ်းဖက်မှုဖြစ်စဉ်နဲ့ပတ်သက်လို့ပြပသတင်းမီဒီယာတွေနဲ့အဖွဲ့အစည်းတွေကတစ်ဖက်သက်ဆွဆွဲဖော်ပြမှုတွေရှိနေတယ်လို့လည်းဗိုလ်ချုပ်ကြီးမြတ်ထွန်းဦးကပြောပါတယ်။တမတော်အနေနဲ့တမတော်စစ်စေးရဲ့အရာရှိချုပ်ဦးစီးတဲ့စုံစမ်းစစ်စေးရဲ့အဖွဲ့ကိုဖွဲ့စည်းစုံစမ်းနေစေဖြစ်တယ်လို့နိုင်ငံတော်သမရယုံနိုင်ငံတော်အတိုင်းပင်ခံယုံတို့ကလည်းစုံစမ်းရေးကော်မရှင်တွေဖွဲ့ပြီးစုံစမ်းနေကြပြီးတော့လောလောဆယ်အထိတော့ဆွဆွဲချက်တွေဟာမှန်ကန်တယ်လို့ပြောနိုင်တဲ့အထောက်အထားမရှိသေးဘူးလို့ဆိုပါတယ်သူအဆိုအရန်ကာရောဆွဆွဲမှုတွေလုပ်နေတာကိုစိတ်မကောင်းဘူးလို့လည်းသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်
ကျွန်တော်တို့နိုင်ငံတော်ကနေပြီးတော့ဆောင်ရွက်ပေးနေတာတွေကိုမျက်ကွယ်ပြုနေပြီးတော့တတိယကူညီတာတွေကိုမျက်ကွယ်ပြုနေပြီးတော့ဒီလိုအရန်ကာရောဆွဆွဲမှုတွေလုပ်နေတာတွေကလည်းကျွန်တော်တို့စိတ်မကောင်းစရာကောင်းလဲဆိုတာကျွန်တော်အနေနဲ့တင်ပြလိုပါတယ
်ကြီးရည်လေးညှိနှိုင်းကုတ်ကဲရည်မှုဗိုလ်ချုပ်ကြီးမြတ်ထွန်းဦးဖြစ်ပါတယ်ရိုဟင်ဂျာတွေအပေါ်တပ်မတော်ရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာတပ်မတော်အကြီးအကဲတယောက်ကသတင်းစာရှင်းလင်းပွဲကိုပထမဆုံးလှုပ်ခဲ့တာဖြစ်ပါတယ်မြန်မာအစိုးရရဲ့ဆောင်ရွက်မှုတွေဟာရိုဟင်ဂျာတွေအပေါ်ခွဲခြားဆက်ဆံရရောက်နေတယ်လို့မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂစုံစမ်းရေးမှူးရန်ဟီလီကလက်တလောမှာပဲပြောခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေကြောင့်ထွက်ပြေးခဲ့ရတယ်လို့ဆိုတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့ပြီးတဲ့နောက်မှာသူကအခုလိုပြောခဲ့တာပါလူ့အခွင့်အရေးဆောင်ရွက်သူတချို့ကလည်းအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေအနေနဲ့ယုံကြည်လက်ခံနိုင်လောက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နိုင်မှာမဟုတ်ဘူးလို့ဝေဖန်နေကြပြီးတော့တီးခြားလွတ်လပ်ပြီးဗမ်းလိုက်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုနေကြပါရဲ့ရှင်